ဒီနေ့နေ့ဇွဲနဲ့ထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာပေါ့လေပြီးခဲ့တဲ့မတ်လ13ရက်နေ့က ANP ပါတီကနေပြီးတော့ဒီ ALD အလုံးမှုဆောင်အဖွဲ့ဝင်6ဦးကိုထုတ်ပြစ်တာနဲ့ပတ်သက်ပြီးတော့ဒီစာထုတ်ထားတာတွေ့ရပါတယ်ဆိုတော့ဦးမျိုးကျော်တို့အနေနဲ့အဓိကဒီအခြေအနေတွေကိုလူထုကိုအသိပေးခြင်းနဲ့ဆိုတာဘာကြောင့်ပါလဲရှင
်အခုအင်းမြင့်သော2016နှစ်မြင့်သော2016ဆိုတဲ့ဟာဒီထုတ်လာတယ်အင်းမြင့်သော2016ရဲ့အဓိကကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကမှမရနိုင်ရင်မိတိအစိုးရအဖွဲ့အစည်းမှာမှနေပြီးတော့ဒီ ANP နဲ့ပါဝင်မှုမပြုတ်ဘူးအတိတ်ခံဖြစ်နေသွားမယ်ဆိုတဲ့ဟာမျိုးကို ANP ကနေပြီးတော့ကြေညာလာတယ်။နောက်တစ်ချက်ကနှင်းမင်းသော2016ဆိုတာလေသူတို့ကနေပြီးတော့ UN နဲ့ချက်တောက်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်။အခုထုတ်လိုက်တဲ့ထုတ်ပြန်ချက်တွေဟာလက်ရှိနေပြီ Democratization အရေးကိုသွားနေတဲ့နေရာမှာအနှောင့်အယှက်တွေဖြစ်နေတယ်အတားအဆီးတွေဖြစ်နေတယ်ဒီဟာတွေကိုမလုပ်သင့်ဘူးတခိုင်မျိုးသားပါတီမှာရှိနေတဲ့တို့တော်ကိုယ်စားလှယ်အဖွဲ့မှာတချို့အကြီးသေးပြင်းမိတဲ့ပုံစံတွေလည်းနေပြီးတော့အစိုးရအဖွဲ့မှာပါဝင်နိုင်အောင်လမ်းဖွင့်ပေးရမယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကထောက်ပြရတယ်ဒီတော့အဲ့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီ AID ဖက်ကရှိတဲ့စီစီတွေကို INDB စီစီတွေကနေပြီးတော့ပါတီဖက်ကနေပြီးတော့ထုတ်ပြစ်ပလိုက်တယ်ပေါ့နော်တို့တော့အဲ့ဒီတင်းနေသော2016ကိုတိုင်းနှိုက်ကပြန်တို့ထုတ်ပြန်စဉ်ကနေပြီးစီစီခဏဦးနဲ့နေပြီးတော့ထုတ်ပြန်ထားတာဖြစ်ပါတယ်ဒီဘက်ကိုစားမပြုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ခုဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဆုံးဖြတ်ချက်တွေကိုပြန်ပြီးတော့ရုပ်သိမ်းဖို့တွေ့ဆုံဆွေးနွေးဖို့ဒါမှမဟုတ်လို့ရှင်လည်းနောက်ဖြစ်ပေါ်လာမယ့်ကိစ္စတွေမှာရခိုင်မျိုးသားပါတီဗိုလ်လုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ RNDP ရလူတွေရဲ့တာဝန်ဖြစ်မယ်လို့យေတာထားတာလည်းတွေ့ရပါတယ်အဲ့တော့နောက်ဖြစ်လာမယ့်ကိစ္စအဝဝါဆိုတဲ့အခြေအနေတွေကဥမျိုးကျော်ဘလို့အခြေအနေတွေကိုစုလို့တာပါလဲရှင
်အခုအချိန်ကြီးလေကျွန်တော်တို့ဒီပါတီမှာနေပြီးတော့နှစ်ဖက်အုပ်စုတွေရှိနေပါတယ်ခင်ဗျာသူတို့တွေရဲ့သဘောတဘာဝကနေပြီးတော့ဒီမျိုးသားညီညွတ်ရေးစီလုံးရေးကိုမသွားဘဲနဲ့တစ်ဖက်ချမ်းဖြစ်တဲ့ AID အုပ်စုကိုဖယ်ထုတ်လို့ရဲ့ဆန္ဒတွေလွန်ကဲနေတာကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီအတွက်မှာဒီကိစ္စဟာမဖြစ်သင့်ဘူး။ကျွန်တော်တို့အနေနဲ့ကတော့ညီညွတ်ရှင်တယ်။အဲ့ဒီအတွက်လည်းပြီးခဲ့တဲ့ကျွန်တော်တို့7ရက်နေ့ကလည်းရန်ကုန်မှာနေပြီးတော့ရှိတဲ့ရခိုင်တဟာရတို့လိုရခိုင်စာပင်နဲ့ယဉ်ကျေးမှုတို့လိုရခိုင်အဖွဲ့ချုပ်တို့လိုသူတို့တွေရှေ့မှာကျွန်တော်တို့နှစ်ဖက်ညှိနှိုင်းရအောင်လို့ကျွန်တော်တို့ဆွေးနွေးဖို့နေပြီးတော့စာကမ်းပြီးခေါ်ခဲ့ပါသေးတယ်။ဆိုတော့သူတို့အနေနဲ့မတုံ့ပြန်ပါဘူး။အခုလည်းကျွန်တော်တို့အနေနဲ့ကတော့ညီညွတ်ရေးကိုလိုချင်တယ်။သူတို့ထုတ်ပလိုက်တဲ့ဆိုပေမဲ့ကျွန်တော်တို့ကအဲ့ဒီအရာကိုတရားဝင်အနေနဲ့အတိအမှမပြုတ်ပါဘူး။ဆက်ပြီးတော့ကျွန်တော်တို့ညှိနှိုင်းရှင်ပါတယ်။သူတို့တွေနဲ့နေပြီးကျွန်တော်တို့ညှိနှိုင်းပြီးတော့စီစီလုံးလုံးနဲ့ရခိုင်မျိုးသားပါတီကိုပဲကျွန်တော်တို့ဆက်ပြီးရပ်တည်ရှင်ပါတယ်။ကြည့်ရဲ့ဒီလိုမှမဖြစ်ခဲ့ရင်တော့ဒီမှာကြံခဲ့တဲ့ဟာရခိုင်မျိုးသားပါတီ INDP ပဲကြံမှာဆိုတဲ့ဟာကိုကျွန်တော်တို့ကဆိုလို့ရှင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ ANP ပါတီတဲမှာဒီလုပ်ငန်းတာဝန်ခွဲဝေမှုဥက္ကဋ္ဌပြောတဲ့ဒီလားပါတီထိန်းချုပ်မှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ရောဟိုဦးမျိုးကျော်တို့ဘယ်လိုပြောနိုင်မလဲရှင်ဟုတ
်ကဲ့ဟုတ်ကဲ့ခင်ဗျာဒီပါတီရဲ့နေပြီးဥဆောင်မှုအခမ်းအနားအားလုံးကိုရခိုင်မျိုးသားပါတီမှာမူလကဟို INDP အဖွဲ့ဝင်တွေဖြစ်တဲ့နေပြီးတော့ပုဂ္ဂိုလ်တွေကသာပါတီရဲ့နေပြီးဥက္ကဋ္ဌအဖွဲ့အတင်းမှုအဖွဲ့အကုန်လုံးကိုသူတို့ထိန်းချောင်းသွားနေရှင်ဖြစ်ပါတယ်ဒီလို့အခုလို့ပေါ့နော်မလိုလားလားအတဲ့ထိန်းချောင်းမှုအလွဲတွေပေါ့နော်ဥဆောင်မှုအလွဲတွေဖြစ်နေတယ်အဲ့ဒါတွေကိုကျွန်တော်တို့တွေအနေနဲ့နေပြီးတော့လမ်းကြောင်းဖြောင်းကမှန်ကန်စေအောင်ဒီစီစီစီဝေးတွေမှာလည်းထောက်ပြခဲ့ပါတယ်ဒါပေမဲ့အောင်မြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ဒီလိုအခြေအနေတွေကြောင့် ANP ပါတီကနှစ်ချမ်းကွဲပြီဆိုတဲ့သုံးသက်ချက်တွေလည်းရှိပါတယ်ဦးမျိုးကျော်ဘာများပြောနိုင်မလဲရှင်
နှစ်ချမ်းကွဲတယ်ဆိုတာကျွန်တော်တို့ကတော့အဲ့ဒီနှစ်ချမ်းကွဲတယ်ဆိုတဲ့ဟာအထိတော့ကျွန်တော်တို့တော်ဖို့ခက်ပါသေးတယ်စောပါသေးတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုချိန်ကြီးကျွန်တော်တို့ကတော့ရခိုင်မျိုးသားပါတီဒီလိုကောအောက်မှာပဲဒီအွန်လိုင်းအောက်မှာပဲကျွန်တော်တို့ရှိနေပါတယ်ညီညွတ်ဖို့အတွက်လည်းကျွန်တော်တို့ဆက်ပြီးစူးစမ်းသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါကတော့ဒီကနေ့စာထုတ်ပြန်ခဲ့တဲ့ဦးမျိုးကျော်ကိုဆက်သွယ်မေးမြန်းခဲ့တာပါဒီအခြေအနေတွေနဲ့ပတ်သက်လို့လည်းရခိုင်မျိုးသားပါတီ ANP ပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုဆက်သွယ်မေးမြန်းထားပါတယ်ဟုတ်ကဲ့ဒီကနေ့နေ့စွဲနဲ့ရခိုင်မျိုးသားပါတီ ALD ကနေပြီးတော့ပြည်သူတို့အသိပေးကြညာချက်စောင်းထုတ်ပြန်ပါတယ်အဓိကကတော့ရခိုင်အမျိုးသားပါတီ ANP ပါတီကထုတ်ပြန်ခဲ့တဲ့ဒီဝင်ကြီးချုပ်နဲ့ဆိုင်တဲ့တင့်မြင့်ဆောင်2016တခါဒီအလုံးမှုဆောင်အဖွဲ့ဝင်6ဦးကိုပေါ့နော်ပါတီကနေထုတ်ပြစ်တဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်တဲ့စာသူတို့ဒီဟာသဘောမတူဘူးဒီဂုံတိတ်ခါထိခိုက်စေရဲဆိုတဲ့စာထုတ်ပြန်တာတွေ့ရပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာဒေါက်တာအေးမောင်ဘယ်လိုများပြောပြနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်အဲ့ဒီစာတော့မဖန်သေးဘူးအဲ့တော့ဒုတိယတစ်ချက်ကနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေဆိုတာရှိတယ်အဲ့တော့ကျွန်တော်တို့ရခိုင်မျိုးသားပါတီကိုမှတ်ပုံတင်စပြီးတော့ရတဲ့နေကစပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နောက်ရခိုင်တိုင်းရင်းသားများတို့တဲ့ရေးပါတီ RNDP နှစ်ပါတီလုံးကိုဖျက်သိမ်းပြီးဖြစ်ရပါတယ်အဲ့ဥပဒေအရရခိုင်မျိုးသားပါတီပေါ်ထွန်းပြီးတဲ့နောက်မှာ ALD လည်းမရှိတော့ဘူး RNDP လည်းမရှိတော့ဘူးအခုချိန်ကြာမှာရခိုင်မျိုးသားပါတီခွင်းစား ALD ခွင်းပိတ်ဆိုတာမျိုးဟာနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေအရ ကျွန်တော်တို့ရခိုင်မျိုးသားပါတီကိုမှတ်ပုံတင်ခြင်းဥပဒေအရဖျက်သိမ်းနိုင်တဲ့အနေအထားကြီးရှိပါတယ်အမတန်လဲခုနဥပဒေအကြောင်းအရာတွေကိုလေးလေးနက်နက်ထားတဲ့ပါတီစီစီတွေအနေနဲ့သတိထားဖို့လိုပါတယ်ရခိုင်မျိုးသားပါတီ ALG ရဲ့နောက်ကွယ်မှာဘယ်သူတွေရှိတယ်လဲဘယ်ပုံကိုယ်တွေပါတယ်လဲဆိုတာကိုကျွန်တော်တို့ပြန်ထန်သုံးသပ်ဖို့လိုပါတယ်အဲ့တော့6ဦးဒီပါတီစီမင်းစည်းကမ်းကိုဖောက်ဖျက်လို့ကော်မတီအစည်းအဝေးဘော်လုံးမှုဆောင်အစည်းအဝေးအရေးပေါ်ခုတ်ပြီးကမှအမြင့်ဆုံးသောပြစ်ဒဏ်အရာကျွန်တော်တို့ထုတ်ပြခြင်းပြုခဲ့ပါတယ်။ကြေညာချက်တွေထုတ်တယ်၊သတင်းစာရှင်းလင်းပွဲလုပ်တယ်ဆိုတာမျိုးက ALD RNDP ဆိုတာ AMP ထဲမှာရှိနေတဲ့အကြောင်းကြောင့်ပါတီကိုဖြိုဖျက်လို့တဲ့သဘောရှိတယ်ဆိုတာကိုလူတိုင်းဥမော်လင်းလင်းပြောရင်လူတိုင်းကလည်းပဲဒီတိုင်းပဲသတ်မှတ်ကြပါတယ်။အဲ့တော့ရခိုင်မျိုးသားပါတီမှာ RNDP နဲ့ ALD ဆိုတဲ့အချမ်းအချမ်းပါခဲ့တယ်လို့တတိယအင်အားစုတစ်ခုလေးပါတယ်ဆိုတော့သတိချက်ဖို့လိုပါတယ
်ဟုတ်ကဲ့ခုဒီပါတီနဲ့ချမ်းကွဲအောင်တတိယအင်အားစုဆိုတဲ့နေရာမှာအခုကွယ်ကဘသူတွေရှိတယ်လို့ပြောနိုင်မလဲဘာကြောင့်လို့ရောဆရာတုံ့သက်ပါလဲရှင
်အေးထူးထူးခြားခြားပြမနေ့က24ရက်နေ့က NLD ပါတီနဲ့ရခိုင်မျိုးသားပါတီအမှတ်22ဦးတွေ့ဆုံပွဲမှာ NLD ဘက်ကဖိဆာလေးကထူးခြားတယ်ဗျအဲ့တော့ကျွန်တော်ကိုအသေးစိတ်ကတော့မပြောဘူးလက်နဲ့ရေးထားတဲ့ဖိဆာလေးလို့ပြောပါတယ်အဲ့တော့အေးမောင်ဦးဆောင်တဲ့ရခိုင်မျိုးသားပါတီ RNDP ဖက်ချမ်းဆိုတာတခုဦးဝေးတောင်ဦးဆောင်တဲ့ ALD ချမ်းဆိုတာတခုမှရှိတဲ့အမတ်များဆိုတာမျိုးနဲ့ဖိဆာကန်းနေလို့ကြားပါတယ်အဲ့တော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်တိုင်ကရခိုင်မျိုးသားပါတီကိုအချမ်းအချမ်းအဖြစ်သတ်မှတ်ထားသလားအဲ့လိုဖိတ်ခဲ့တာလားဆိုတာကတော့ဖိတ်တဲ့ပုံစံတွေကိုမေးပြပါ24ရက်နေ့မှာဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးမှ NLD နဲ့ AMP အမတ်22ဦးတွဲဆောင်ဝင်မှာဒါမျိုးဖိတ်ခဲ့တယ်ဆိုတာမျိုးကိုကျွန်တော်ကြားပါတယ
်ဟုတ်ကဲ့ဆိုတော့အခုမနေ့ကဒေါအောင်ဆန်းစုကြည်နဲ့ရခိုင်ဒီလွှတ်တော်ကိုယ်စားလှယ်တွေတွေ့ကြတဲ့ကိစ္စဟဟလာရခိုင်ပြည်နယ်အရေးဆွေးနွေးတာတွေဟာဒီရခိုင်မျိုးသားပါတီ ANP ရဲ့ပါတီကိုကိုစားပြုတ်တယ်လို့ရောပြောနိုင်မလားရှင်ကိုစားပြုတ်ပြီးတော့ဆွေးနွေးတယ်လို့ဆရာတို့ပြောလို့ရမလားဆရာတို့ဘက်ကဟုတ်ကဲ့
ပါတီကိုကိုစားပြုတ်တယ်လို့သတ်မှတ်လို့မရပါဘူးအဲ့တော့ရခိုင်မျိုးသားပါတီရဲ့အမတ်တွေအဲ့ဒီထဲမှာစီစီလေးပါမယ်ထိတ်တန့်ကောင်းဆောင်လို့လေးပါမယ်သို့တော်လည်းပါတီဘဟုကော်မတီအစည်းအဝေးကနေကျွန်တော်တို့သတ်မှတ်ထားတဲ့ကွစ်ဆွန်ဆွေးနွေးမယ်ပုဂ္ဂိုလ်3ဦးသတ်မှတ်ထားပါတယ်ပါတီဖက်ကပါအဲ့ဒီပုဂ္ဂိုလ်3ဦးပါတီကိုစားပြုတာနဲ့ပါတီချင်းချင်းမတွေ့ဆုံသမျှကာလပတ်လုံးတွေ့ဆုံဆွေးနွေးပွဲဟာခဏချင်းမနေ့ကတွေ့ဆုံပွဲဟာအမတ်ချင်းချင်းတွေ့ဆုံပွဲလို့ပဲကျွန်တော်တို့သတ်မှတ်ပါတယ
်ဟုတ်ကဲ့အခုရခိုင်နိုင်ငံရေးပါတီနှစ်ခုပေါင်းထားတဲ့ ANP ပါတီထဲမှာသဘောထားကွဲလွန်မှုတွေရှိနေတယ်ဆိုတော့ဒီအခြေအနေတွေကြောင့်ပေါ့နော်ဒီပါတီလည်းနှစ်ချမ်းကွဲသွားနိုင်တယ်ဆိုရက်သုံးသက်ချက်တွေရှိပါတယ်ဒေါက်တာအေးမအောင်ဘာများပြောနိုင်မလဲရှင်ဟုတ်ကဲ
့ပါတီနှစ်ချမ်းမကွဲနိုင်ဘူးကျွန်တော်ပုံမှန်လည်းပြောရင်ပန်းသီးတစ်လုံးပါဗျာလက်သေးချစ်ရလေးတစ်ခုပြပသွားတဲ့သဘောပဲအဲ့တော့ပန်းသီးကိုထက်ချမ်းခွေးတယ်လို့ကွေးသွားတာမျိုးမဟုတ်ဘူးပန်းသီးရဲ့ခုနကအပိတ်ကလေးတစ်ပိတ်ပြသွားတာမျိုးအလောက်ပဲရှိပါတယ်ရခိုင်မျိုးသားပါတီ ALD လို့သုံးလုံးရင်းတည်လည်းပဲနိုင်ငံရေးပါတီဖတ်ပုံတင်ဥပဒေကိုချိုးဖောက်ရကြတယ်ဒါကိုလည်းကျွန်တော်ရွေးကောက်ပွဲကော်မရှင်ကိုတင်ပြထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုပြောပြတာကျေးဇူးအများကြီးတင်ပါတယ်ရှင်